ကုန်သွားပြန်ပြီကိုသားညိုဦးရေ2015ရောကတော့ Windows 10 Operating စနစ်သစ်ထွက်တယ် Apple က iPhone အသစ်တွေထွက်တယ်နောက်တခြားနည်းပညာပိုင်းဆိုင်ရာထူးထူးခြားခြားဖြစ်ခဲ့တာတွေလည်းမနည်းခဲ့ဘူးနော
်ဟုတ်ပါမဆူပြမော်ရအခုဒီ2016ကျဆိုရင်တော့နည်းပညာတွေတော့မှပိုတော်မှထူးခြားဆန်းပြားလာဦးမှာဗ
ျလူပြောများလာနိုင်တယ်လို့ဆိုရဲနည်းပညာတွေနဲ့ပတ်သက်လို့တော့ IT ဆောင်းပါးတွေမှာသုံးသပ်ရင်းနေကြတာအစုံပဲကိုသားညိုဦးလည်းဖတ်ရတယ်မလားရှင်အဲ့ဒီမှာဒီအားလုံးအတွက်ဆိုင်နိုင်တာတချို့ဆိုလို့ရှိရင်တော့ text message application တွေကပို့ပြီးတော့အဆင်မြင်သွားမယ်။ကို့အတန်နဲ့ comment ပေးခိုင်းလို့ရမယ်ပစ္စည်းတွေကပုံများလာမယ်။လက်ကင်ဖုန်းတွေ laptop computer တွေရဲ့ camera တွေကအများကြီးပိုကောင်းလာမယ်တဲ့။အဲ့ဒါတော်တော်များများစောင်းပါသုံးသက်ချက်တွေထဲမှာပြောကြတာ။ကျန်တာတွေလည်းအများကြီးရှိသေးတယ်
။တယောက်နဲ့တယောက် text message ပို့ပြီးတော့ဆက်သွယ်တာကိုလူတိုင်းနေ့တူကလုပ်နေကြတာဆိုတော့အဲ့ဒီအတွက် app တွေပိုကောင်းလာမယ်ဆိုရင်တော့အားလုံးအတွက်အသုံးဝင်တာပေါ့ဗျ။
အခု San Francisco မြို့တဝိုက်မှာတချို့အစမ်းပေးသုံးထားတဲ့ဒီ Facebook ရဲ့ App ဆိုတဲ့ App ဆိုလို့ရှိရင်သူ့ဘာသူစားတောက်ဆိုင်တွေကို booking လှမ်းလုပ်တာတို့ကို့အစားလက်ဆောင်ပစ္စည်းဝယ်တာတို့လုပ်လို့ရနေပြီလေအခု Google ကလည်းအဲ့လိုမျိုးပုံစံ App ကိုလှုပ်နေပြီဆိုတော့သိကြတာကတော့အခု2016ခုနှစ်ထဲမှာဒီလူတွေအတွက်ကိုလက်တွေ့အသုံးတက်နိုင်မဲ့ feature တွေကို message application တွေထဲမှာအနည်းနဲ့အမြန်တွေ့လာရတော့မယ်ကိုသားညုံရဲ့နောက်ဒီ voice comment ပေးပြီးတော့ကို့အတန်နဲ့ခိုင်းလို့ရမဲ့ပစ္စည်းတွေလို့ပေါ့နှစ်သစ်ထဲမှာပုံများလာမယ်လို့ဆိုရဲ
ကိုယ်တန်နဲ့မိပေးခိုင်းလို့ရမယ့်ပစ္စည်းမျိုးတွေပိုခက်စားလာမယ်ဆိုလို့အဲ့ဒါတွေက2015တည်းကအတော်လေးရှိနေပြီမဟုတ်လားမဆုမြတ်မော်ရဲ့အထူးဖြစ်ဒီ Windows 10မှာပါလာတဲ့ဒီ Cortana ကိုတော်လေးညွှန်းကြတာလေ Apple ရဲ့ Siri နဲ့ Google ရဲ့ Google Now ဆိုလို့ရှိရင်သူတို့ချိန်ထားတဲ့နောက်ဆုံးပေါ် Smart Car တွေ TV Set တွေမှာတော့မှပါနေပြီပဲဟာ
ဟုတ်တယ်အခု2016ခုနှစ်ထဲမှာလည်းဒီအတန်နဲ့ခိုင်းလို့ရမယ့်ကွန်ပျူတာတွေပုံများလာမယ်တခြားအသုံးဝင်နိုင်မယ့်ဒီနောက်ဆုံးပေါ် Gadget ပစ္စည်းတွေမှာပို့ပြီးတော့တွေ့လာရမယ်တဲ့ကလေးတွေကစားတဲ့အယုတ်တွေမှာတော့မှဒီအတန်နဲ့အပြန်အလှန်ပြောလို့ရမယ့်ဒီဆက်ရုပ်သဘောမျိုးအယုတ်မျိုးတွေတွေ့လာရတော့မယ်တဲ့ Wall Street Journal ရဲ့စောင်းပါးထဲမှာရေးထားတာပဲ
။ဒါဆိုရင် Smart Camera တွေကရောဘလူးပူကောင်းလာပါတယ်လေဗျ။ဒီသုံးဘက်ပြင် 3D ပုံတွေကိုတော့မှရိုက်နိုင်တော့မယ်ဆိုတာတကယ်ပဲလားမသိမှမဟုတ်ရင
် Smartphone တွေ Laptop Desktop Computer တွေမှာနောက်ပါလာမယ့်ဒီ Smart Camera အသစ်တွေဆိုလို့ရှိရင်ဓာတ်ပုံအရည်အသွေးပိုပြီးတော့ကောင်းရုံနဲ့မဟုတ်ဘူး။ကိုသားညုံပြောသလိုပဲဒီသုံးဘက်မြင်ပေါ်တဲ့ကင်မရာမျိုးတွေနောက်ပုံအသေးစိတ်အနုစိတ်ရိုက်နိုင်မဲ့ lens မျိုးတွေပါလာနိုင်ဖို့တချို့ကုမ္ပဏီတွေကစူးစမ်းနေကြပြီရှင် Intel ကထွင်ထားတဲ့ဒီ Real Sense Camera ဆိုလို့ရှိရင်အထဲမှာ sensor မှပါလို့ရောက်နေတဲ့အခန်းရဲ့အတိုင်းအတာကိုတိုင်းနိုင်တာမျိုးနောက်ကိုယ့်ရဲ့မျက်နှာကိုမှတ်ပြီးတော့မှဒီ smartphone တို့ computer တို့တွေကို login လုပ်ဝင်နိုင်တာမျိုးတွေတော့မှရနိုင်ပြီမလားရှင
်မဆွေမမို့ဒီ MIT နည်းပညာတက္ကသိုလ်ကရေးထားတဲ့2016ခုနှစ်တွင်မျှော်လင့်နိုင်တဲ့ Virtual Reality ဆိုတဲ့ဆောင်းပါးဖတ်ရမလားဗျဒီ online ကဘာလဲရောက်သွားသလိုမျိုးအမြင်အာရုံကိုဖြစ်စေတဲ့မျက်မှန် virtual reality headset တွေကလည်းခုနှစ်ထဲမှာအတော်လေးကိုခေတ်စားလာမှာလေနော်အထူးဖြစ်ဒီ game ကစားကြတဲ့ gamer တွေကြားမှာအတုပ်ကိုရေပန်းစားလာနိုင်တဲ့လူသုံး electronic ပစ္စည်းများဆိုင်ရာအဖွဲ့ကြီး CES ဆိုလို့ရှိရင်ဒီအခုနှစ်ထဲမှာ virtual reality headset တက်တန်းကျော်လောက်ရောင်းရမယ်လို့တော့မှကြိုတင်ပြီးတော့ခန့်မှန်းထားတာပါသေးတယ်ဗျ
ဂိမ်းကုမ္ပဏီတွေကလည်းအဲ့ဒီလိုမျိုး virtual reality headset တွေနဲ့သီးသန့်တွဲပြီးတော့ကစားရမယ့် game တော်တော်များများအောင်ထွင်နေပြီတဲ့ဒီ virtual reality headset တွေထဲမှာ Facebook ကုမ္ပဏီပိုင်တဲ့ Oculus ကဒီပထမဆုံးထုတ်မဲ့ Rift ဆိုတဲ့ virtual reality headset ဆိုလို့ရှိရင် April လမကုန်ခင်မှာထွက်မယ်လို့သတင်းထွက်လာတဲ့အခါ gamer တွေကမှတော်တော်လေးစိတ်ဝင်စားရှိနေကြတာရှင့်နောက်ပြီးတော့ဒီ HTC ကုမ္ပဏီကဆိုလို့ရှိရင်လည်း Vive ဆိုတဲ့ headset ကို April လထဲမှာစရောင်းပါတဲ့Sony ကလည်း PlayStation VR ဆိုပြီးတော့ဒီနှစ်လည်းမတိုင်ခင်မှာထုတ်အောင်မှာ MIT တက္ကသိုလ်ရဲ့ဆောင်းပါးထဲမှာရေးထားတာပဲအမကန်ဂိမ်းမာတွေကတော့ဘယ်ဟာကဘယ်ဈေးနဲ့ရောင်းမှာလဲဘယ်ဟာသူတို့ဂိမ်းတွေအတွက်ပို့ပြီးတော့အသုံးတက်မလဲဆိုတာကိုအခုတည်းကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြပြီကိုသားညုံရဲ့နောက်ပြီးတော့ဒီ virtual reality headset မျိုးတွေကဂိမ်းကစားတာတွေမဟုတ်ဘူးသူ့ကိုဝတ်ထားလိုက်လို့ရှိရင်ပြကျင်တဲ့နေရာတစ်ခုခုစီကိုရောက်သွားတယ်လို့မျိုးဒီအမြင်အာရုံဖြစ်သွားတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကပရဟိတအဖွဲ့အစည်းကြီးတွေအခုအထူးသဖြင့်ပေါ်ဒီ Amnesty International အဖွဲ့အစည်းကြီးတွေကဆိုလို့ရှိရင်ဥမာဒီ Syria မှာဘုံတံကြောင့်မို့လို့ Syria ပြည်သူတွေဘလောက်ဒုက္ခရောက်ရတယ်လဲဆိုတာကိုတခြားအများပြည်သူတွေသိနိုင်အောင်လို့အဲ့ဒီလိုမျိုး headset ကိုတက်ပြီးတော့မှပြပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုပို့ပြီးသိရှိအောင်သဘောပေါက်အောင်လို့လူအများနားလည်သဘောပေါက်အောင်လို့လုပ်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီ virtual headset တွေကနောက်ပိုင်းကျလို့ရှိရင်ဒီလူအများပြည်သူအကျိုးအတွက်ပေါ့နော်ပို့ပြီးတော့လည်းအသုံးဝင်လာနိုင်တဲ့ပစ္စည်းမျိုးတွေဖြစ်လာနိုင်တယ်ကိုသားညုံရဲ့
ကိုပေါ်မှာဒီ wristband သုံးရတဲ့ gadget တွေအကြောင်းမဆွေမမုံပြောပြတော့ဒီ Apple Watch တို့ Samsung နိုင်တို့လိုမျိုးဒီ wearable ပစ္စည်းတွေကလည်းအရင်လိုမျိုး smartphone တွေရှိမှတွဲသုံးလို့ရတာမျိုးမဟုတ်တော့အောင်လို့ထွင်နေပြီဗျဒီနှစ်ထဲထွက်လာဖို့ရှိတဲ့ဒီ wearable ပစ္စည်းတွေဆိုရင်အထဲမှာကျိုးမဲ့ wireless ဆက်သွယ်နိုင်မယ့်နည်းပညာတွေပါလာမယ်။နောက်ဖုန်းဆက်သွယ်ပြောလို့ရနိုင်မယ့်နည်းပညာတွေပါလာတော့မယ်တဲ့။ LG နဲ့ Samsung ကတော့အဲ့လိုမျိုးတည်ထောင်သုံးနိုင်မယ့် smartwatch တွေထုတ်ထားတာတိတ်တော့မကြသေးဘူးဗျ။
season download ရမယ်ဆိုလို့ဒီ smartphone တွေကို battery ပြန်သွင်း recharge လုပ်လို့ရှိရင် wire ကြိုးသုံးကြမလို့တဲ့နည်းလဲပေါ်နေပြီနော်ကြိုးမဲ့ charging သွင်းလို့ရတယ်ဒီ wireless charging နည်းတွေတော်တော်တွေ့လာနေရပြီအဲ့လိုမျိုးဒီကြိုးမဲ့ battery အသွင်းတဲ့နည်းပညာကိုချီးလို့ခေါ်ရဲချီနည်းပညာနဲ့ဖန်တီးထားတဲ့အဲ့ဒီအပြားအဝိုင်းလေးပေါ်မှာကိုယ့်ရဲ့ smartphone ကိုတင်လိုက်ရုံနဲ့ battery အပြန်သွင်းနိုင်မဲ့နည်းပညာလေအများနားလည်လွယ်အောင်ဆိုရင်တော့ဒီဓာတ်ကူးတဲ့နည်းပညာပေါ့အဲ့ဒီနည်းပညာသုံးထားတဲ့ဇပွဲမျိုးတွေကို IKEA မှာတော့မှစပြီးတော့ရောင်းနေပြီလေဒီဖုန်းကိုအပြန်သွင်းဖို့အတွက် wire ကြိုးထိုးနေစရာမလိုတော့တော်တော်လေးတော့အလုံးရှုပ်သက်သာတယ်တက်မှတ်ထားတဲ့နေရာမှာ handphone ကိုသွားပြီးတော့တင်လိုက်ရုံပဲအဲ့ဒီ chi charger တွေလည်းအခု2016ခုနှစ်ထဲမှာတော်တော်လေးကိုလူသုံးများလာမယ်လို့ခန့်မှန်းထားကြတယ်
အခုဒီ2016ထဲမှာတော်တော်ကိုလူသုံးများလာမယ်ဆိုပြီးတော့နည်းပညာကျွမ်းကျင်တဲ့သူတွေခန့်မှန်းထားတာနောက်တစ်ခုကတော့ဒီ away thing drone ယာဉ်လေးပြအဝေးကနေပြီးတော့ထိမ်းပြီးတော့ပြန်ရတဲ့ drone ယာဉ်မြန်လေးတွေကအများကြီးကိုတိုးတက်ရှိပြီးလာဖို့ရှိတယ်တဲ့ရေစိုးခံနိုင်တာမျိုးနောက်အထက်မှာပါတဲ့ sensor နဲ့ရောက်နေတဲ့ပတ်ဝန်းကျင်ကိုသုံးသပ်နိုင်တာမျိုးနောက်တစ်ခုခုရဲ့နောက်ကိုဝဟင်ပေါ်ကနေပြီးတော့ခြေအားကန်လိုက်နိုင်တာမျိုးတွေလုပ်နိုင်မဲ့ drone ယာဉ်တွေအခုဒီ2016ထဲမှာထွက်လာဖို့ရှိတယ်တဲ့မဆင်မြန်ပါရဲ့
ကမ္ဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးပစ္စည်းတွေထဲမှာအပျော်ရန်အဝေးထိန် drone ယာဉ်လေးတွေလည်းပါလာနေတာတော့သိကြတဲ့ကုသညုံကြီးမြန်မာနိုင်ငံမှာတော့မှဒီဝါသနာပါတဲ့သူတချို့ကသူတို့ကိုယ်တိုင်တော့မှ drone ယာဉ်လေးတွေကိုထွင်းနေကြပြီလေ။နောက်ပြီးတော့သတင်းဌာနတချို့မှဆိုရင်လည်းဒီအဝေးထိန် drone ယာဉ်တွေတုံးပြီးတော့မှဝင်းဟင်ပေါ်ကနေရိုက်ထားတဲ့ရုပ်ပုံတွေကိုသတင်းတွေထဲမှာတုံးလာကြတာတွေ့နေရတယ်မလား။ဆိုတော့အခု2016ခုနှစ်ထဲမှာတွေ့လာရမယ့်နည်းပညာစစ်တွေကလူတွေအတွက်ပို့ပြီးတော့အသုံးဝင်အကျိုးရှိနိုင်တယ်လို့ခန့်မှန်းရပါတယ်ရှင်။